မေကနကညာရေးဝန်ကြီးရက်စ်တလာဆန်ဟာအပီလာဆင်းနေမှာရုရှားနိုင်ငံကိုတွားရောက်မှာဖြစ်ပါတယ်။ဒီခီးစဉ်ဟာစီးရီးယားအစိုးရကဓာတုလက်နက်တွေနဲ့အရသားတွေကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့အပေါ်လက်တော့ပြန်တဲ့အနေနဲ့အမေရိကန်ကစီးရီးယားလေတပ်အခြေစပ်စခန်းကိုပုံကျဲတိုက်ခိုက်ပြီးရပိုင်းအကြာမှာတွားရောက်တာလည်းဖြစ်ပါတယ်။ရုရှားနိုင်ငံကဘာရှားရဲ့အစအစိုးရကိုဆက်လက်ထောက်ပံ့ပေးနေတဲ့ကိစ္စကိုပြန်စဉ်းစားဖို့တလာဆန်ကပြောကြားသွားမယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။အပီလာ9ရက်ကနေ17ရက်နေ့အထိအီတလီနိုင်ငံမှာကျင်းပမယ် G7 ထက်မှုထိပ်သီးနိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေရဲ့စီးပွားဘက်ကနေဖူထူးနေမှာရုရှားနိုင်ငံမော်စကိုမြို့ကိုဝန်ကြီးတီလာဆင်ခီးဆက်ဖို့စီစဉ်ထားတာဖြစ်ပါတယ်။အမေရိကန်ကစီးရီးယားလေတပ်အခြေစိုက်စခန်းကိုပုံကျဲတိုက်ခတ်ခဲ့ပြီးတဲ့နောက်ဝန်ကြီးတီလာဆင်ရဲ့ခီးစဉ်ဖျက်ပစ်လိုက်တာရက်ရွှေဆိုင်တာတွေပြုလုပ်ခဲ့ခြင်းရှိမရှိ VOA ကမေးတာကိုတော့အမေရိကန်နိုင်ငံရဲ့ဌာနကတစုံတရာတုံ့ပြန်ခြင်းမရှိပါဘူး။အမေရိကန်ကစီးရီးယားကိုတိုက်ခိုက်လိုက်တဲ့အတွက်အမေရိကန်ရုရှားဆက်ဆံရေးကိုကြီးမားစွာထိခိုက်သွားစေသလိုအဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုချိုးဖောက်လှုပ်ဆောင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီပူတင်ကပြောကြောင်းရုရှားအစိုးရကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။